ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်တပ်မတော် AA အဖွဲ့တို့ကြားမှာမနေ့ကညပိုင်းအထိတိုက်ပွဲကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်ပွားခဲ့သလိုပဲနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တပ်မတော်ဘက်ကရော AA တာဝန်ရှိသူတွေကပြောပါတယ်။မနေ့တုန်းကပလောဝမြို့နယ်ကလရန်မြစ်ကြောင်းနှစ်ဖက်တိုက်ပွဲအတွင်းမှာတော့ဆက်လီမောင်းနဲ့ရွာသားနှစ်ဦးပါထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ Welcome.To the voice of America.
ဟုတ်ကဲ့ပါ။မေလ26ရက်မနေ့ပိုင်းကမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့ဆက်လီကိုကလတန်မြစ်ကမ်းမှာ AA ဘက်ကပြစ်ခတ်ဆိုက်ခဲ့ကြတာဖြစ်ပြီးအဲ့ဒီနောက်မှာ AA ရခိုင်လက်နက်ကင်တွေနဲ့တပ်မတဲတဲလောက်ခံရဲမော်ခြေဆိုင်ခမရ234တပ်နဲ့တိုက်ပွဲတနေကိုထပ်မံဖြစ်ပွားခဲ့တာပါ။ပလောဝမြို့နယ်တွင်တပ်မတော်နဲ့ AA ရခိုင်တပ်တော်တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်ဒီကတော့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါဗျာ
။မနေ့ရှင်းပါပြီဆင်းရမနေ့မှာဘလောဝမျိုးနဲ့မဟာမရာနဲ့ဒီမတရားတော့ဖြစ်တာအဲ့မှာဒီကမတပည့်ရလာအမရာနေတဲ့ရှင်းနေနေပြီးတော့ကျွန်တော်တို့ဒီကန်ကျက်တဲ့ဆုံးချစကြောင်းတို့ဒီကလရာရေးထိုးတာတိုက်ပွဲဖြစ်တာစက်နေ၄ကျင်းတူရနေပြီးတော့စက်နေနဲ့စက်ရဲကျွန်တော်တို့ကအပြတ်ထက်ရှင်းနေနိုင်ကြတာပဲအဲ့ဒီမှာဒီရန်သူအလောင်းပုံတွေကတော့ဒီကလရာမျိုးမျိုးပါသွားတယ်လို့ရှိတယ်မနက်ရှိမှဆင်ကားကနေည၈နာရီမှတိုက်ပွဲကြီးတစ်ချောင်းလုံးမှာတော့ရန်သူတွေကနေပြီးတော့ဒီအိမ်သာရှိတဲ့ပါဝင်ပေါ့နော်အဲ့ဒီမှာစစ်တီ၄ကျင်းကြားကုန်တာရှိတယ်ဒီလိုကကိုယ်နဲ့ဒီအင်းဆောင်တွေပြင်းပြရမိတာရှိတယ်ကျွန်တော်တို့ဒီခိုင်းတဲ့ပုံစံလည်းပဲတက်ပြေးကြရတာရှိတယ်ဒါကရတဲ့ဒီတစ်ချောင်းလုံးရှိခဲ့တယ်ဗျ
ဒီတိုက်ပွဲဟာမေလအတွင်းနှစ်ဖက်အပြင်းထန်ဆုံးဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်တယ်လို့တမရဘက်ကထိခိုက်ကြဆုံးမှုများပြားခဲ့တယ်လို့ AA ဘက်ကပြောဆိုခဲ့တယ်လို့ VOA အနေနဲ့သိချအတိမပြုနိုင်သေးပါဘူး။ပလောဝမြို့နယ်တိုက်ပွဲအတွင်းတမရဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့တမရသတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါရယ
်။ပလောဝမှာကျွန်တော်တို့ဆိုတော့ပြည်ပြဆိုင်ရာရှိခဲ့တာရှိတယ်။ပလောဝရံရောက်ဆန်းပေါ့ကတော့အိုင်းသားလေးမှာကျွန်တော်လုံးကြီးရွာနဲ့အမိန်းမှာဖြစ်တာ။အိုင်းမှာကျွန်တော်ပြရဦးပြိုက်ကြဆုံးမှုအများကြီးရှိ။အေးဘက်ကတော့ကျွန်တော်မသိဘူးဗျ။
တိုက်ပွဲဖြစ်ပွားစဉ်တွင်မြန်မာစစ်တပ်ကိုဆက်လှည်မောင်းပေးရတဲ့ဆက်လှည်သမားရွာသားနှူးကလည်းထိခိုက်ဒဏ်ရာရရှိပြီးတပ်မတော်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ဒေသရှင်တွေကသိရှိထားတဲ့မောင်နှမရွာသားတို့ကအခုလိုပြောပါတယ
်။သူကဆက်လှည်ကိုရဲ့ခါကျရင်သူကကိုင်တောင်းတာပေါ့အဲ့ဒါသူဆက်မောင်းပေးတာပေါ့။သူကိုရဲ့အချင်းမလေးသူကိုကြီးကြီးမှအမှထိခိုက်ဒဏ်ရာရတာပေါ့။အေးဒဏ်ရာရတာမှာပါဗျ။အဲ့ဒါကူဆေးရုံမှာပြလဲဝဆေးရုံမှာတင်နေပါတယ်။အေးတက်ခပ်ပြရပေါ့။မြန်မာစစ်သားတွေကကြားကြညားတာပေါ့တရားကတရားရတယ်။နောက်ပြီးအခုဆေးရကအလောင်းလေးမရသေးဘူး။အလောင်းလည်းပေါ်လာသေးဘူး။ဆေးကမောသွားလို့လေ
။ချင်းပြည်နယ်ပြလဲဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေးအေးဖွဲ့တို့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာသားတွေနေရကနေတိမ်းချောင်နေရမှုတွေလည်းရှိနေပါတယ်။လက်ရှိပလောဝမြို့နယ်မိစာစင်ပေါင်းပြင်ရှင်မသိန်ကျေးရွာအုပ်စုတွေမှာစစ်ရှောင်ဥယျာဉ် 2600 ကျော်ရှိနေတယ်လို့စစ်ရှောင်ကူညီပေးရေးတာဝန်ခံကပြောပါရယ်အလားတူရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေလက်နက်ကန်ဖွဲ့တို့အကြားတိုက်ပွဲဖြစ်စဉ်တွင်မှဒေသခံတွေထိခိုက်ဒေဆုံးမှုအဖမ်းဆီးခံရမှုတွေလည်းရှိနေပါရယ်ကြောက်တော်မြို့နယ်မင်းလန်းတောင်ကျေးရွာကရွာသား3ဦးကိုမေလ23ရက်နေ့ကမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့ပြီးမေလ25ရက်နေ့မှာကြောက်တော်မြို့နယ်အခြေစိုက်စက္ကခကူတိုက်ရင်ကကြောက်တော်မြို့မှာရဲစခန်းကိုလိုက်ရောက်အနိုင်ခဲ့ပါတယ်။အဲ့ဒီထဲကဥကြော့လှိုင်းဆိုတဲ့ရွာသားနှိမ့်ဆက်တန်ရာကြောင့်မနေ့ကကြောက်တော်စေးရုံမှာတိတ်ဆုံးသွားခဲ့သလိုကြံရှိတဲ့ရွာသားနှူးဖြစ်တဲ့ဦးမဲမောင်နဲ့ဦးပြည်စိမ့်မောင်ကိုတော့အချမ်းဖက်စိုက်ဖျက်ရေးဥပဒေနဲ့ကြောက်တော်ရဲစခန်းမှာအမှုဖွဲ့ချုပ်နှောင်ထားခဲ့ပါတယ်။ဒီအချိန်လေးကိုဥပ္ပိသိမ့်မောင်ရဲ့ဆွေမျိုးသားချင်းတို့ကအခုလိုပြောပါတယ
်။ကျော်လည်းဆုံးသွားတာမင်းရဆုံးသွားတာမင်းရပြောတယ်။စစ်တဲကသူတို့နေစားလို့သူတို့ကဘာအပြစ်မရှိဘူး။ကျွန်တော်အဖေပြည်သိမ့်မောင်သူကနေစက်ခဏအခုစိတ်ခံပြနေရတယ်။နေရာတွေသူကညောရဲမကြောက်ဘူး။ဒါတို့မျိုးလုံးတစ်လုံးညည့်နေတယ်ဘာမှညည့်ရမလဲလို့နားမသိဘူး။ချက်တော့မှအရှောင်းမှရှိတယ်ညည့်ချင်းမှရှိတယ်အခု
မင်းသားဆောင်ကြေးရွာကရွာသား3ဦးကိုအမှုဖစ်ထားတဲ့အခြေအနေနဲ့ပတ်သက်လို့ကြောက်တော့ရဲစခန်းကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခဖြစ်စဉ်တွင်အရသား30ကျော်တိတ်ဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ90စစ်ဘေးရှောင်ဒုက္ခသည်4000ကျော်ရှိနေတယ်လို့ရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုဖွဲ့စည်းတွေကစည်းရင်းပြုစုထုတ်ပြန်ထားပါတယ်။